ရခိုင်ပြည်နယ်မြောက်ဦးမြို့ဟာခရစ်တော်ပေါ်ပြီးနောက် AD 14ရာစုမှာထင်ရှားခဲ့တဲ့ရခိုင်ရှေးဟောင်းမြို့တော်တစ်ခုဖြစ်ပါတယ်။ရှေးရခိုင်ပြည်နယ်ဟာမြောက်ဦးမြို့အင်ပါယာတစ်ခုလုံးမှာရှိတဲ့နန်းတော်ကုန်းအပါအဝင်မြို့ရိုးတတိုင်းတွေ၊စိတ်ကန်းတွေ၊ဖျားပတို့ဇီဒီရိုတွေကိုကြောက်သားအတိနဲ့တိဆောက်ခဲ့ကြတာပါ။ကြောက်သားနဲ့တိဆောက်တဲ့ရင်ကျေးမှုဟာအရှိတောင်အာရှတခွင်မှာကမ်ဘောဒီးယားနဲ့မြောက်ဦးနှစ်နေရာတည်းသာရှိတာကြောင့်ရှားပါတဲ့ရင်ကျေးမှုလက်ရာတွေဖြစ်ပါတယ်။နှစ်ပေါက်များစွာကြာလာတဲ့နေ့အမျှအဲ့ဒီရှေးအောင်လက်ရာတွေဟာရိုးရင်းပျက်စီးလာခဲ့ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ကပြီးခဲ့တဲ့ဗန္ဒာရင်းနှစ်ကငွေကျပ်သိန်းပေါင်း 6,900 ကျော်သုံးစွဲပြီးပြုပြင်ခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရကဆောက်လုပ်ရေးကုမ္ပဏီကန်ထရက်12ခုလောက်ကိုမွမ်းမံပြင်ဆင်ွက်ပေးခဲ့တာဖြစ်ပါတယ်။ကန်ထရက်သမားတွေကရှေးအောင်ကြောက်တုံးပုံစံတွေအစားဘီးလက်မြေတွေကိုအလွန်ကျန်သုံးပြီးရရကြောက်တင်တဲ့အစားထိုးပြုပြင်တာကြောင့်ပျက်စီးဆုံးရှုံးမှုပုံမများပြားခဲ့ရတယ်လို့မြောက်ဦးမြို့ရင်ကျေးမှုအမွေနဲ့ထိန်းသိမ်းဆောင်ရှံရေးအဖွဲ့ဥက္ကဋ္ဌဒေါ်ခင်သန်းကပြောပါတယ်။
ကန်ထရိုက်စနစ်နဲ့ပြုပြင်တဲ့နေရာမှာဒီကန်ထရိုက်ဆွဲထားတဲ့ကုမ္ပဏီတွေကရှင်းအောင်ဝတ္ထုပစ္စည်းကိုဘယ်လိုပြုပြင်ရမလဲဆိုတာကိုသူတို့ကနားမလည်နားမလည်တဲ့အခါကျတော့ရတယ်လို့ပဲပြုပြင်လိုက်တယ်တနည်းထို့နေရာတွေမှာဆိုဖြစ်ဆက်လက်ခတ်ပြုပြင်လိုက်တဲ့အတွက်ကြောင့်ဘာလို့ရှင်းအောင်ညီကြီးမှုအမွေနဲ့တော်တော်များများပြက်စီသွားအရင်ကြောက်စီလက်ရာတွေလက်တရရရရှိနေတဲ့ကြောက်စီလက်ရာတွေသူတို့တွေကပြိုကျပြက်စီနေတယ်ဆိုပြီးတော့မှရရကြောက်နေစိမ့်မနေတရားသုံးပြီးတော့မှငကူ original ပုံစံမဟုတ်တဲ့ပြုပြင်မှုနဲ့ပြုပြင်လိုက်တာကိုပြက်စီခြင်း
နန်းနဂုံးအတွင်းပြင်တတိုင်းတွေအပါအဝင်လက်ဆက်ကန်တတိုင်းမင်းသားကျွန်းတတိုင်းနဲ့ချစ်တောင်ပတော်မြေထင်းတတိုင်းတွေမှာပျက်စီးဆုံးရှုံးမှုအများဆုံးဖြစ်ပါတယ်။မြောက်ဦးမြို့မှာရှိတဲ့ရှေးအောင်ကြောက်သားတတိုင်းမျက်နှာပြင်အတော်များများဟာရိုးရင်းပျက်စီးနေပြီဖြစ်ပေမဲ့တချို့နေရာတွေမှာတော့အကောင်းပကတိအတိုင်းရှိနေတာဖြစ်ပါတယ်။အစိုးရရဲ့ဆောက်လုပ်ရေးကန်ထရက်သမားတွေကအကောင်းပကတိရှိနေတဲ့ကြောက်သားနိုင်ငံတွေကိုပါဖြုတ်ဖြတ်ပြီးကြောက်တုံးအသက်တွေနဲ့ပြန်လည်တိဆောက်လိုက်တာကြောင့်မင်းသားကျွန်းလက်စေကံရှေးတောင်ပထုံးနဲ့အခြားတတိုင်းအချို့ဟာရှေးဟောင်းလက်ရာတွေနဲ့မတူတော့ဘဲတတိုင်းအသက်တွေဖြစ်ပြောင်းလဲသွားတာကိုတွေ့ရပါတယ်။မင်းသားကျွန်းတတိုင်းရဲ့ရှေးကလက်ရာပုံစံမှာအမြောက်ပြစ်တဲ့အပေါက်တွေပါဝင်ပေမဲ့အခုအသက်ပြုပြင်လိုက်ရမှာအဲ့ဒီအမြောက်ပြစ်တဲ့အပေါက်တွေမရှိတော့သလိုအသက်ပြန်လဲတည်ဆောက်လိုက်တဲ့ရှေးတောင်ပထုံးမြေထင်းတတိုင်းဟာလည်းမူလရှေးလက်ရာနဲ့တလွဲစီဖြစ်နေပါတယ်။မြောက်ဦးမြို့မှာရှိတဲ့နန်းတော်ကုန်းတတိုင်းတွေဟာပြုပြင်ဖို့မလိုအပ်ပေမဲ့တတိုင်းကြောက်တုံးတွေကိုဘီလက်မြေတွေနဲ့ပြန်လဲပြုပြင်လိုက်တာကြောင့်ရှေးကလက်ရာပုံစံတွေပြည့်စစ်ခဲ့ရပါတယ်။မြောက်ဦးမြို့ရင်ကျေးမှုအမွေနဲ့ထိန်းသိမ်းဆောင်ရွက်ရအဖွဲ့ဒုတိယဥက္ကဋ္ဌဦးသက်မြင့်ကရှေးဟောင်းလက်ရာတွေကိုပြုပြင်ထိန်းသိမ်းတာဟာတာမန်လူနေအစားအုပ်တစ်ခုကိုတိဆောက်တယ်လို့ဆောင်ရွက်ခွင့်မရှိဘူးလို့ပြောပါတယ်
။အမှန်ကပြုပြင်ဖို့မသင့်သေးဘူးပထမအဆင့်ကပြိုကျနေတဲ့အဲ့မှာတတိုင်းတွေဖျားဆိုရဖျားပြုတ်ပေါ့လေအဲ့ဒါတွေကိုသူကရှင်းလင်းအင်လောက်မှာတချို့တတိုင်းဆိုရင်တစိတ်တွေကပြိုနေတယ်တချို့တတိုင်းဆိုရင်အဲ့မလုံးလုံးနီးပါးပြိုကျနေတယ်အဲ့ဒါမျိုးပေါ့လေဆိုတော့အဲ့လိုပြိုကျနေတဲ့အစိတ်အပိုင်းတွေကိုပထမအဆင့်ဆက်ပြီးတော့မပြောအောင်ထိန်းသိမ်းတဲ့အဆင့်ကိုအရင်လောအောင်ပထမတူတယ် excavation ထိန်းသိမ်းတယ် conservation ဆိုတော့ repairment ဆိုတာကပညာရှင်ဘောင်းစုံနဲ့သုံးသပ်ပြီးမှနောက်ဆုံးမှဖြစ်မယ်လောအောင်ကိစ္စဒီတိုင်းကြီးဒီအဆောက်အဦတွေ repairment မလုပ်ရင်မဖြစ်တော့ဘူးလုံးဝပြိုကျသွားတော့မယ်ဆိုရင်မူလလက်ရအနေထားဘယ်လိုရှိခဲ့တယ်လဲဆိုတော့သေချာသမိုင်းနဲ့တကွအမှတ်တမ်းတွေနဲ့တကွဒေသခံကြောင့်ကျင်တဲ့လူတွေနောက်အပေါ်ကအဲ့မှာပညာရှင်တွေသေချာသုံးသပ်ပြီးမှနောက်တစ်ဆင့်မှပြန်ပြီးတော့လောအောင်ပဲကိစ္စ repairment ဆိုတော့အခုက repairment ကို session လုပ်ပလိုက်ပေါ်ကခွင့်ပြုပေးတဲ့လူကလည်းအဲ့ဒါကိုမသိဘူးလား
ရှိရခိုင်ပြည်နယ်တီထားကုတ်ခွေခဲ့တဲ့အန်တော်သိန်ပထိုးတော်ရဲ့အလင်းမန္တဇေဒီတော်ဟာဖောင်းရဲ့ဖောင်းကြွလိုက်နေအမြောက်အရက်တွေနဲ့ရှင်းမြတ်တို့ဘုံပုံပေါ်ထားတဲ့လက်ရမြောက်ဇေဒီတော်တစုဖြစ်ပါတယ်။ဒါပေမဲ့အခုချိန်မှာဘီလက်မြေတွေသုံးပြီးပြန်လဲဖာတေးပြုပြင်လိုက်တာကြောင့်မူလလက်ရတွေထိခိုက်ပျက်စီးသွားပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့ကိုကမ္ဘာရှေးအောင်ယဉ်ကျေးမှုအမွေနဲ့ထိန်းသိမ်းရေးအဖွဲ့ UNESCO ကိုတင်နိုင်ဖို့အတွက်ပြီးခဲ့တဲ့နှစ်ကစတင်ပြီးရှေးအောင်ယဉ်ကျေးမှုလက်ရတွေကိုပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေစတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုလက်ရှိဖြစ်နေတဲ့အခြေအနေတွေဟာ UNESCO အဖွဲ့ကိုစီရင်တင်နိုင်ဖို့အခက်အခဲတွေဖြစ်လာနိုင်တယ်လို့မြို့ကန်လူကြီးတဦးဖြစ်တဲ့ဦးစံကျော်ကပြောပါတယ်
။လက်ရှိကပုံဝတန်တန်းတို့ငကိုပြားစင်းနေဆိုရတဲ့ရှင်းဟောင်းမူမပြားသေးရှိသေးတယ်။တခြားတို့တခါထဲလို့ပါတဲ့ခါရှင်းဟောင်းမူတို့ပြားတာ။ဒီလုတ်ဆိုရတဲ့လုတ်ဆိုမှပြအတိပင်းမသားတော့ပင်တာဖြားရှိပါတာဒီကိုကြား။အေးပဲခဏလာတော့ဒီလိုဆိုကေ UNESCO ဝန်ဖို့တော့ UNESCO ကအသိမဲ့ပူဖို့တော့လုံးဝပြန်တယ်။ UNESCO ကအသိမဲ့ပူလောက်အောင်တော့ဆိုကေရှေ့ဟောင်းသူကနာကိုအလှပကျွမ်းကြံတွေထင်းထင်းလေးကျွမ်းကြံတွေပုံကူတီးခရစ်ခရစ်ပြီးလို့ယူမှာယူနီဆက်ကအသိမဲ့ပူဖတ်နေဖို့ဘိုးကမဖတ်နေလေ
လက်စကမဝနဲ့တတိုင်းတွေဟာငကောပျက်စီးနေတာကရှေးဟောင်းမူရှိပါသေးတယ်ဒါကိုထက်လောက်လိုက်တော့ရှေးဟောင်းမူတွေကပျက်စီးသွားပါတယ်ဒါကြောင့်ပြုပြင်ထိန်းသိမ်းရမရောက်ပဲဖျက်ဆီးလိုက်တဲ့အတိတ်ပဲတက်ရောက်သွားပါတယ်ဒီတိုင်းသာဆိုရင်ယူနီစကိုကအသိမဲ့ပြုဖို့အတွက်လုံးဝမဖြစ်နိုင်ပါဘူးယူနီစကိုကအသိမဲ့ပြုနိုင်ဖို့အတွက်ရှေးဟောင်းသူတေသနာနဲ့ပတ်သက်ပြီးထိန်းသိမ်းရေးကျွမ်းကျင်တဲ့သူတွေကြီးကြပ်ပြီးလုံးမယူနီစကိုကအသိမှတ်ပြုလာနိုင်မှာပါလို့သူကပြောဆိုသွားတာပါစစ်တဲ့အစိုးရလက်ထက်ကလည်းမြောက်ဦးမြို့မှာထင်ရှားတဲ့ရှေးခက်လက်ရဇေဒီပထိုးတော်တွေကိုဘီလက်မြေတွေနဲ့အသက်မွန်းမွန်ခဲ့တာကြောင့် ရှေ့ခက်လက်ရအတော်များများပျက်စီးခဲ့ရပါတယ်။မြောက်မြို့မှာရှိတဲ့ရင်ကျင်းမှုအမွေအနှစ်တွေကိုလာမယ့်နှစ်တွင်ပြုပြင်ထိန်းသိမ်းတဲ့အခါမှာရှေးဟောင်းသုတေသနစံနှုန်းသတ်မှတ်ချက်တွေနဲ့အညီတက်ကြွနားလည်တဲ့ပညာရှင်တွေကျွမ်းကျင်လုပ်သားတွေနဲ့ဆောင်ရွက်ပေးဖို့မြို့ကနေကရခိုင်ပြည်နယ်အစိုးရအဖွဲ့ကိုတင်ပြထားတယ်လို့သိရပါတယ်။မြောက်ဦးမြို့ဟာအီဒီ14ရာစုမှစတင်တည်ထောင်ခဲ့တဲ့မြို့တော်ဟောင်းတစ်ခုပြီးနန်းသက်နှစ်ပေါင်း300ကျော်ရှည်လျားခဲ့ပါတယ်ခင်ဗျာ။